ဘရာဇီးလ်နိုင်ငံမှာကျင်းပနေတဲ့2014ကမ္ဘာဖလားဘောလုံးပွဲမှာတော့ဂျာမနီ၊အမေရိကန်နဲ့အယ်ဂျီးရီးယားအသင်းတို့ဒုတိယအဆင့်ရှုံးထွက်ပွဲတွေကိုတက်သွားကြပါပြီ။ရက်စီဖေးမြို့မှာကစားတဲ့ဂျာမနီနဲ့အမေရိကန်အသင်းတို့ကစားခဲ့ကြတာမှာဂျာမနီကအမေရိကန်ကိုတကူးကိုမရှိနဲ့အနိုင်ရသွားပါတယ်။ဂျာမနီအတွက်တလုံးတည်းသောအနိုင်ကိုရှီတန်းလူမူလာကဒုတိယပိုင်း55မိနစ်မှာတွင်းယူခဲ့တာပါ။ဒါဟာမူလာအတွက်တော့အခုနှစ်ကမ္ဘာဖလားမှာ၄ဂိုးမြောက်တွင်းတဲ့ဂိုးဖြစ်တဲ့အတွက်သူဟာမက်ဆီ၊နေမာတို့နဲ့တွင်းဂိုးတူသွားပြီလည်းဖြစ်ပါတယ်။မျိုးတော်ဘရာဇီးလားမှာကစားတဲ့တစ်ဖက်ကအုပ်စုကြီးပွဲစဉ်မှာတော့ပေါ်တူဂီကဂါနာကို2-2နဲ့အနိုင်ရသွားပါတယ်။ဂါနာနောက်တန်းလူဘိုယေကိုကိုကိုတွင်းတာကိုအဆာမွာဂျန်ကပြန်ချေခဲ့လို့တကူးစီတီဖြစ်ခဲ့ပါသေးတယ်။ပေါ်တူဂီအတွက်အနိုင်ကိုတော့စီရိုနယ်ဒိုကမိနစ်80မှာတွင်းခဲ့တာပါ။ဒီပွဲမှာရိုနယ်ဒိုအပိုင်ဂိုးတွေတွင်းဝင်ရခဲ့ပေမဲ့ဂါနာဂိုးသမားလက်စွမ်းပြကာကွယ်သွားခဲ့ပါတယ်။ဒါကြောင့်ဒီအုပ်စုမှာဂျာမနီက9မှတ်နဲ့အုပ်စုပထမအမေရိကန်နဲ့ပေါ်တူဂီက4မှတ်စီတူပေမဲ့အမေရိကန်ကဂိုးကွာခြားချက်နဲ့အုပ်စုဒုတိယရပြီးတော့နောက်တစ်ဆင့်ကိုတက်သွားပါတယ်။မြန်မာစံတော်ချိန်မနက်2နာရီခွဲမှာကစားခဲ့တဲ့အုပ်စု H ကပွဲတွေမှာတော့ဘယ်ဂျီယံကတောင်ကိုရီးယားကိုဗတ်တော်ဂန်တွင်းနဲ့ဂိုးနဲ့တကူးကိုမရှိနဲ့နိုင်သွားပါတယ်။ရုရှားနဲ့အယ်ဂျီးရီးယားပွဲမှာတော့ရုရှားကတကူးအရင်တွင်းပြီးမှဂိုးပြန်ပေးလိုက်ရတာကြောင့်တကူးစီတီရီနဲ့အယ်ဂျီးရီးယားက၄မှတ်နဲ့ဒုတိယအဆင့်ကိုတက်ပြီးတော့ရုရှားပြုတ်သွားပါတယ်ဗျာ။